ไทยในเงี้ยมาดีสุดเลยป่ะกูไม่ง่าเล่าไก่ปลาไว้ที่คุณจิมาเก็บไปเล่าเช้าตื่นเนี่ยเจ๊เจ๊โตสีกาเก็บได้เจ้าไรด่าสุดเลยบอกกูจะไปจิมาเลยเช่นจิมาสุโมมาโคโรนาไวรัสก็ยังกับเบื่อเลือดเปลี่ยวกงจ้าเลยตื่นเต้าโลปงลานี่ได้ยี่กูพิเศษเนี่ยเนี่ยสุยังกับที่เล่าไก่ปลาไว้กันเลยลูกเต้นจ้ากูเล่าเป็นไหนไม่ลูกจะทำอะไร
ฉันจะรับรู้มาสก์นั่นสักตรงนี้อยู่เอลูเลเมติอาบ้า
แล้วก็ทำงานที่สนามบินเป็นพนักงาน
เยนว่าฮ่องกงแอร์ไลน์มาเลิกเคราะห์ที่ก็ยกอะไรใส่ก็จะมาเลยเลิกเปลี่ยวโยกงนี้ก็กงจ้าเจดีมาจันทร์หนูเวนันนี่ก็ชอบแกอะไร
ปุตตานิกสิบชายงานเลยนั่นสักงานนี่อยู่เอลูเลเมติอาบ้าไป
เยอะนะวันนี้ผมลงเยอะนะเดินทั่วซุ้มเนี่ยเดินรอบๆโอ้
คุณที่เลิกชอบพูดอีเจนซี่มาชอบจีวิโอเซ็นซ่าจะเอาเนี่ย
ွေမှာအလုပ်ပြုတ်ခဲ့သူပါ။
ตอนนี้คือสะท้อนให้เห็นว่าทุกคนตกงานแม้กระทั่งคนที่สูงวัยอย่างเงี้ยหมายความว่า
ကျွန်တော်တို့အရွယ်တွေတောင်အလုပ်လဲစောက်ကြတာကိုကြည့်ရင်အလုပ်လက်မဲ့ဘယ်တော့တောင်များနေကြလဲသိနိုင်ပါတယ်။ပထမဆုံးအချိန်အလုပ်လျှောက်သူတွေနဲ့ပြိုင်ပြီးအလုပ်လျှောက်နေရပြီးတော့ကလေးတွေကိုဦးစားပေးတင်တယ်လို့လည်းတွေးမိပါတယ်။ဒါပေမဲ့လည်းအလုပ်ပြုတ်လို့အလုပ်သိရှောက်သူတွေနဲ့ပထမဆုံးအချိန်အလုပ်လျှောက်တဲ့လူငယ်တွေဟာအရေးအတွက်ဇာတူလောက်ဖြစ်နေတယ်လို့ထင်ပါတယ်
။ကဘာလက်ခီးသွားလုပ်ငန်းတွေထိခိုက်ကြဆင်းလာတာနဲ့အမျှအရှိတောင်အာရှရဲ့ဒုတိယအကြီးဆုံးစီးပွားရေးတွတ်တက်တဲ့ထိုင်းနိုင်ငံဟာဒီနှစ်မှာတော့ 8.5 ရာခိုင်နှုန်းအထိကျဆင်းသွားနိုင်ကြောင်းအစိုးရကခန့်မှန်းထားပါတယ်။ Night Part 1 Chumbra Tat က32နှစ်အရွယ်အလုတ်ရှာဖွေရေးကဝန်ထမ်းတယောက်ပါ
ว่ากลุ่มอายุก็ค่อนข้างจะหลากหลายเพราะว่ามีทั้งน้องจบใหม่หลาย
คนที่เรียนไลซีทามั้ยဆိုရင်အလုတ်ရှာသူတွေကတော့အမျိုးမျိုးပါပဲဘွဲ့ရကာစားလူငယ်တွေပါသလိုလူကြီးပိုင်းတွေလည်းပါပါတယ
်အစိုးရဌာနတွေပုဂ္ဂလိကကုမ္ပဏီတွေနဲ့နိုင်ငံရခြားပါဝင်အလုတ်ကိုင်ပေါင်း 1.24 သန်းခန့်ကိုပေးနိုင်မှာဖြစ်ပါတယ်ပုဂ္ဂလိကအခန်းကဏ္ဍမှာနှိုင်းတဲ့ចောင်းပိစဘွဲ့ရလူငယ်ပေါင်း 2,600 ကိုတနစ်စာအစိုးရကပူးတွဲကြခံပေးတဲ့အစီအစဉ်အရအစိုးရက50ရာခိုင်နှုန်းကြခံပေးမှာဖြစ်ပါတယ်။ထိုင်းလူသမားဝန်ကြီးဆက်ချရစ်ချုံကလင်ကလည်းအခုလိုပြောပါတယ်။
တရင်ငန် Expo Job Expo နဲ့ထားခါမှာ Job Expo မီ
အခုကျွန်တော်တို့စီစဉ်ပေးတဲ့အလုပ်ကင်ပြပွဲကအလုပ်သောင်းနှန်းလောက်တော့မဟုတ်ပါဘူး။အလုပ်ပေါင်းတသန်းလောက်ထွက်ပါ
။အခုလောက်ကင်ဖန်တီးပေးတဲ့အစီအစဉ်ကအဓိကစီးပွားရေးလုပ်ငန်းဖြစ်တဲ့ကဘာလက်ခီးသွားလုပ်ငန်းအပါအဝင်ကယောဂဘေးကြောင့်ထိခိုက်တက်ရောက်မှုတွေကိုတတ်တာပြေရော့စေဖို့အစိုးရကအမေရိကန်ဒေါ်လာဘီလီယံ60အကုန်ကျခံတဲ့အစီအစဉ်တွေကတခုဖြစ်ပါတယ်။လောလောဆယ်မှာတော့ထိုင်းနိုင်ငံအတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3522ယောက်ရှိပြီးကန့်သတ်ချက်အများစုကိုဖြေလျော့ပေးလိုက်ပြီးဖြစ်ပေမဲ့ထိုင်းနိုင်ငံရဲ့စီးပွားရေးမှာအဓိကကျတဲ့ကမ္ဘာလှည့်ခီးသွားလုပ်ငန်းကတော့ဆူဆူဝါဝါထိခိုက်ခံခဲ့ရတာပါ။ခီးသွားလာမှုတွေစပြီးတော့ကန့်သတ်ပိတ်ပင်ခဲ့တဲ့ဧပြီလကတည်းကစပြီးနိုင်ငံသားခီးစဲတွေရောက်မလာခဲ့တော့တာလည်းဖြစ်ပါတယ်ရှင်။